Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ6ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line meter 3040 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြူးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ပြပါပါမြောက်ကိုရီးယားရဲ့ဒုံးကျည်အန်ရွယ်ချင်းချောက်မှုကိုကောက်ွယ်ဖို့စီးရင်းဤကိုအသုံးပြုပြီးပြင်ဆင်ထားတယ်လို့အမေရိကန်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပိုလန်နိုင်ငံကိုရောက်သွားပါပြီထိုင်းကပြန်လာတဲ့မြန်မာရှီပြောင်းလူသားတွေအတွက်အလုပ်ကံခွင့်လန်းတွေဖန်တီးပေးမယ်လို့မြန်မာလူ့သမားဝန်ကြီးဌာနကပြောပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာထိုင်းနိုင်ငံမှာနိုင်ငံခြားအလုပ်သမားဥပဒေသစ်ထုတ်ပြန်ခဲ့တာကိုပြန်လည်ဆိုင်းငံ့လိုက်ပြီးနောက်ပိုင်းမှာတော့
ဖိုင်းဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့အစီအဝေးလုတ်ပြီးတော့ဆုံးဖြတ်ခဲ့ရဆိုရင်ဒီအလုပ်သမားတွေ
ဒီအကြောင်းသတင်းတွေအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကိုရောက်နေတဲ့ UNHCR အကြီးအကဲနဲ့တော့ဆန်းစုကြည်တွေ့ပြီးဗာဒီပြောဆိုကြပါသလဲဆိုတာနဲ့တခါမြန်မာနိုင်ငံကနေအင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းသင်းယူအမှတ်တရယူသွားခဲ့တဲ့ဖြည့်အောင်ပစ္စည်းတွေပြန်လည်ပေးအပ်မယ်ဆိုတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းမှာတော့ G20 စီးပွားရေးအင်အားထိပ်သီးညီလာခံအကြိုကာလသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ကြာသာပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြို့သက်တို့ပြောပြပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားကတိုက်ချစ်ပစ်ပထိန်ဒုံးကြီးစမ်းသပ်ပြလွတ်တာကနေဖြစ်ပေါ်လာတဲ့ချင်းချောင်းမှုကိုကောက်ွယ်ဖို့အတွက်စီးရင်ကြီးကိုအသုံးပြုဖို့ပြင်ဆင်ထားတယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်းတန်တမန်ရေးနဲ့စီးပွားရေးနည်းလမ်းတွေနဲ့အကြက်တဲကိုဖြည့်ရှင်းတာကအကောင်းဆုံးဖြစ်ပါမယ်လို့လည်းပြောပါတယ်။အရှေ့အာရှဒေသမှာရှိနေတဲ့အမေရိကန်ရဲ့အတော်အသင့်ကြီးမားတဲ့စစ်အင်အားဟာအဆင်သင့်အနေအထားမှာရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒီကနေ့လုပ်တဲ့လူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်ပြောသွားပါတယ်။စစ်အင်အားကိုအသုံးပြုရမယ်ဆိုရင်အသုံးပြုသွားမှာဖြစ်ပေမဲ့အဲ့ဒီလမ်းအတိုင်းမလုပ်ရဘူးတော့ပိုဦးစားပေးပါတယ်လို့သံတမန်ကြီးဟေလီကပြောပါတယ်။မြောက်ကိုရီးယားပေါ်ပူပီးပြင်းထန်တဲ့တိုက်ခိုက်ရည်ရွယ်မှုတွေချမှတ်ဖို့ပြည်ထိုင်တဲ့ပြည်내နိုင်ငံတို့ကလည်းဒီကနေ့တောင်းဆိုကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိုအရေးယူတဲ့နေရာမှာစီးရင်းကြီးကိုမစင်စားသင့်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံတမန်ကြီးကပြောသလိုတောင်ကိုရီးယားမှာအမေရိကန်ရဲ့ဒုံးခွင်းဒုံးစနစ်ချာတာမဲ့ကိစ္စကိုလည်းရပ်ဆိုင်းဖို့တောင်းဆိုပါတယ်။မြောက်ကိုရီးယားကိုစီးပွားရေးအကြက်ကိုင်မှုစ조사ရတာကလက်ခံနိုင်ပေါ်ရမရှိသလိုတိုက်ခိုက်ရည်ရွယ်မှုကပြဿနာကိုဖြေရှင်းပေးမှာမဟုတ်ဘူးလို့လည်းရုရှားသံတမန်ကြီးကဆိုပါတယ်။မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားရည်တီချက်ကတိတ်ကိုကွာခြားပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ရည်တီချက်တွေကတော့တူညီတဲ့ပုံရှိပါတယ်
။ဥရောပကို၄ရက်ကြာခီးသွောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ G20 ထိပ်သီးညီလာခံမတိုင်ခင်ပထမဆုံးပိုလန်နိုင်ငံကိုဗုဒ္ဓဖူးနဲ့နှောင်းပိုင်းမှာရောက်သွားပါပြီ။ဥရောပနိုင်ငံတွေရှိကနှွေးထွေးတဲ့ကြိုဆိုမှုရဖို့အတွက်မျှော်လင့်ထားတဲ့အမေရိကန်သမ္မတအဖို့သူရဲ့ NATO မဟာမိတ်တပ်ဖွဲ့ပေါ်မှာသဘောထားတွေပါရီဥရုယာတီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်တာတွေအပြင်အရင်နှုန်းကရုရှားသမ္မတဗလာဒီမီယာပူတင်ကိုချီးကျူးပြောဆိုခဲ့တာအပါအဝင်သူ့ရဲ့အစောပိုင်းမူဝါဒကြေညာချက်တွေနဲ့ပတ်သက်ပြီးဥရောပတလွှားကစိုးရင်စိတ်ပူမှုတွေကိုသာရင်ဆိုင်နေရတာဖြစ်ပါတယ်။သမ္မတထရမ့်ဟာချက်သပရီနေမှာဝါဆောကကာရာဆန်စကီရင်ပြင်မှာမင်းငွန်းပြောကြားမှာဖြစ်ပါတယ်။ပိုလန်နိုင်ငံသားအများပြားအတွက်အာဏာရှင်အုပ်ချုပ်မှုကိုတော်လှန်ရေးထိမ့်မှတ်ရင်းပြင်ဖြစ်တယ်နဲ့နဲ့ဆိုင်ဆိုင်တက်မှတ်ထားတဲ့ဒီရင်ပြန်မှာသမ္မတထရန့်ပြောကြမယ်မင်းကွန်ဟာဥရောပတိုင်းမှာလူလူကိုပြောကြဖို့စီစဉ်ထားတဲ့ပထမဆုံးမင်းကွန်ပါသမ္မတအင်ဗျူကတော့ဒီမင်းကွန်မှာသမ္မတဟာနေတိုးမဟာမိတ်တွေရဲ့ဘုံကာကွယ်ဆိုင်ရာမူဝါဒပေါ်မှာသူ့ရဲ့ရည်တည်ချက်ကိုထပ်မံပြောကြဖို့ရှိပြီးတခြားဖွဲ့ဝင်နိုင်ငံတွေအနေနဲ့ငွေကြေးပို့ပြီးထည့်ဝင်မှုအတွက်တောင်းဆိုကြမှာဖြစ်ကြောင်းပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဂျာမနီနိုင်ငံဟမ်ဘောက်မြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမှာဖြစ်ပါတယ်။အကြံဖက်ဝါဒဆီးရီးယားနဲ့ယူကရိန်းအရေးတွေဟာခေါင်းဆောင်နှုတ်ဦးဆွေးနွေးမယ့်အဓိကအကြောင်းအရာတွေဖြစ်မယ်လို့ရုရှားဆိုရကပြောပါတယ်။ဒီတွေ့ဆုံပွဲဟာနှစ်နိုင်ငံကြားတာမန်တွေ့ဆုံပွဲဖြစ်တယ်လို့ဆိုပြီးဘာဆွေးနွေးမယ်ဆိုတာကိုသမ္မတထရမ့်ကဆုံးဖြတ်လိုက်မယ်လို့အမေရိကန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ဟာဘယ်ကိစ္စကိုမဆိုပြောနိုင်ခြင်းရှိတယ်လို့လေ့လာသူတွေကတော့သုံးသပ်ပါတယ်။ဆွေးနွေးပွဲကိုမျှော်လင့်မထားတဲ့လမ်းကြောင်းပေါ်တွန့်တင်မယ်ဆိုပြီးသမ္မတထရမ့်ကလိုလည်နိုင်ခြင်းရှိတယ်လို့နိုင်ငံခြားဆက်ဆံရေးကောင်စီအဖွဲ့ကလေ့လာသုံးသပ်သူစတီဖန်ဆက်စတနိုဗစ်ကပြောပါတယ်။ဒီအတွက်ပြင်ဆင်ထားရမှာဖြစ်ပြီးဒါဟာသမ္မတရဲ့ကိုယ်ပိုင်စတိုင်ဖြစ်နေတာလို့သူကဆိုပါတယ်။ဒါပေမဲ့လည်းဒီတွဲဆုံပွဲကနေဆက်ဆံရေးတိုးတက်လာနိုင်ခြင်းရှိတယ်ဆိုတော့အမေရိကန်ဆိုရဖွဲ့ရဲ့မျှော်လင့်ချက်တွေအပေါ်အရေးထိုးနေတာကတော့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းအဲ့ဒီအချိန်သမ္မတလောင်းထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားနိုင်ငံသား အဆက်အသွယ်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်လက်ရှိမှာစုံစမ်းစစ်ဆေးမှုဆက်လုပ်နေတဲ့ကိစ္စဖြစ်ပါတယ
် G20 ဆက်မှုထိပ်သီးနိုင်ငံ20အစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်နဲ့အတူတွားရောက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ဟာရှေ့သတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုတရားဝင်ခီးစင်ဖြစ်နေပထမဆုံးတွားရောက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဌာနကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဝန်ကြီး Tillerson ဟာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်အစိုးရအဖွဲ့နဲ့ရောအရက်ဖက်လူမှုအဖွဲ့အစည်းနဲ့ပါအဖွဲ့အစည်းနှစ်စလုံးကလူငယ်ပြုပြင်ပြောင်းလဲသမားတွေနဲ့ဇူလိုင်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုကိုအမေရိကန်ကလေးစားမှုရှိကြောင်းထပ်လောင်းကတိပြုပြောကြားမှုတွေနဲ့အတူတစ်ချိန်တည်းမှာပဲယူကရိန်းအစိုးရကိုသူ့နိုင်ငံစီးပွားရေးနိုင်ငံရေးနဲ့စီးဆင်ရခိုင်မာမှုရှိစေဖို့ပြောင်းလဲအကောင့်ထဲဖုံးမှုတွေဆက်ပြီးလုပ်ဖို့အတွက်အမေရိကန်အားပေးနေမှာဖြစ်ကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။သမ္မတထရမ့်မှာယူကရိန်းသမ္မတကိုပြီးခဲ့တဲ့လကသမရအင်ဗျူမှာလက်ခံတွေ့ဆုံခဲ့တာပါအဲ့ဒီနောက်မှာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြီးရုရှားတွေယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုနောက်ဆက်တွဲအရေးယူမှုတွေချမှတ်ကြောင်းပြောပါတယ်ယူကရိန်းရှေ့ပိုင်းရုရှားလိုလာတဲ့တပုံတွေကိုရုရှားဆက်လက်ပံ့ပိုးနေမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူမှုထပ်မံတိုးမြှင့်လိုက်တာဖြစ်ပါတယ
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR မှာအမင်းကြီးဖိလစ်ပိုဂရန်ဒီဟာဗိုလ်ဒူးနေကနေပြီးတော့မှနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်တွေ့ဆုံပွဲတွင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တွေအိမ်ပြန်နိုင်ရေးရခိုင်ပြည်နယ်မှာနိုင်ငံသားစစ်စစ်လက်ခံမှုဆိုင်ရာကိစ္စမြန်မာနိုင်ငံတွင်အိုးအိမ်ဆုံးထွက်ပြေးနေရတဲ့ဒုက္ခသည်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ UNHCR အာရှဒေသဆိုင်ရာပြောခွင့်ရ VPN 10က VOE ကိုပြောပါတယ်ဒါ့အပြင်မဟာမင်းကြီးဂရန်ဒီဦးဆောင်တဲ့အဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလည်းနေပြည်တော်ဝန်ကြီးချုပ်မှတွားရောက်တွေ့ဆုံပါတယ်။တွေ့ဆုံပွဲမှာဝန်ကြီးဌာနနဲ့ UNHCR တို့အကြားသဘောတူညီမှုစာလွှာရည်တူဆောင်ရွက်မှုအခြေအနေမကြာမီကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမိုရာအတွက်ပူးတွဲဆန်းစစ်ချက်လုပ်ငန်းတွေမှာ UNHCR ကပူးပေါင်းပါဝင်ဆောင်ရွက်မှုထိုင်းနိုင်ငံကနေကိုယ်စားနာလျောက်ပြန်လာမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမှာပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဌာန Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီနောက်မဟာမင်းကြီးဟာမြန်မာနိုင်ငံချက်ချင်းဤအတင်းကတာဝန်ရှိသူတွေဟောင်ကောင်မြန်မာကုန်တယ်ကြီးများအသင်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ
်။ထိုင်းလူ့သမားဥပဒေတည်တဲ့ကြောင့်အဖမ်းဆီးတွေများလာတဲ့နောက်ပိုင်းရှစ်ပြောင်းအလို့သမားအများပြားမြန်မာနိုင်ငံကိုပြန်လာနေချိန်မှာပဲဗုဒ္ဓဖူးနေကတော့ဒီလူ့သမားတွေအတွက်အလုတ်ကင်တစ်တွေပို့ပြီးဖန်တီးပေးဖို့စူးစမ်းနေပါတယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကထိုင်းနိုင်ငံကနေပြန်လာတဲ့ဒီမြန်မာအလို့သမားတွေအလုတ်ကင်အရှင်ပြေစေဖို့လှုပ်ပေးမယ်လို့ပြောပါတယ်
။ကျွန်တော်ဆိုရတဲ့ချက်ကတော့ကျွန်တော်တို့ပြန်ရောက်လာတဲ့ကျွန်တော်တို့ရဲ့နိုင်ငံသားလုံးမရှိ၊အကင်မရှိသေးတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားများအတွက်ကျွန်တော်တို့အစိုးရအနေနဲ့ရောပုဂ္ဂလိကအနေနဲ့ရောပူးပေါင်းပြီးတော့မှကျွန်တော်တို့အလုပ်ကံတွေရရှိအောင်ကြိုးစားပြီးတော့မှဆောင်ရွက်နေပါတယ်လို့ပဲကျွန်တော်ဖြေကြားလိုပါတယ
်။အလုပ်သမားတွေတရားဝင်အလုပ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ဆေးရစတန်းတွေကိုထုတ်ပေးနေကြောင်းလည်းဝန်ကြီးကပြောပါတယ်။စစ်တပ်အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာမကြသေးခင်ကထုတ်ပြန်ခဲ့တဲ့ဒီအလုပ်သမားဥပဒေတစ်ကြောင်းနိုင်ငံခြားကလာရောက်လုပ်ကင်နေတဲ့ရွှေပြောင်းအလုပ်သမားပေါင်း6000ကျော်ထိုင်းကနေ6လံကြာထွက်ပြေးနေကြခြင်းပါပဲ။ဇူလိုင်4ရက်နေ့ကတော့ဒီဥပဒေတက်ကတချို့ကိုဆိုင်းငံ့မှုအတွက်ထိုင်းဆိုရကကြေညာခဲ့တာပါ။ဒီဥပဒေရတင်ဝင်ထောက်တန်းရှိတဲ့နိုင်ငံခြားအလုပ်သမားတစ်ယောက်ကိုအလုပ်ခန့်ထားတဲ့အလုပ်ရှင်တူကဒဏ်ငွေထိုင်းဘတ် 8,000 ပေးဆောင်ရမှာဖြစ်တာကြောင့်စီးပွားရေးလုပ်ငန်းရှင်တချို့ကတင်ဝင်ထောက်ထားမဲ့အလုပ်သမားတွေကိုအနှင်းမြန်အလုပ်ထုတ်တာဒါမှမဟုတ်သူတို့အတွက်အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေရတာပါ။ဒီဥပဒေတက်ကြောင့်ထိုင်းနိုင်ငံတောင်းအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားထောင်နဲ့ချီဖမ်းခံရတာရှိတယ်လို့ကို့အစီအစဉ်နဲ့ကိုနေရပြန်နေကြတာဖြစ်ပြီးလက်ရှိဆင်းရဲမြန်မာနိုင်ငံကိုပြန်လာတဲ့ရွှေပြောင်းအလုပ်သမားက3000ကျော်ရှိနေပါတယ်
။အမေရိကန်နိုင်ငံရဲ့ဌာနကမြောက်ကိုရီးယားမူဝါဒဆိုင်ရာထူးကိုယ်စားလှယ်တန်မာကြီးဂျိုးဆက်ဗျွန်ဟာဇူလိုင်17ရက်နေ့ကနေ16ရက်နေ့အထိထွက်ခွာမဲ့ခီးစဉ်တစ်ခုအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။သူဟာစင်ကာပူနိုင်ငံကိုအရင်သွားရောက်မှာဖြစ်ပြီးအဲဒီကနေမှတဆင့်မြန်မာနိုင်ငံကိုလာမယ်ကြောင်းဇူလိုင်5ရက်ရှစ်ဆွဲနဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုဘယ်နေ့ရောက်မယ်ဆိုတဲ့အတိအကျရက်ကိုတော့ဖော်ပြမထားပါဘူး။မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာဆွေးအဖွဲ့အဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့တော့ဖော်ပြထားပါတယ်။ဘာတွေဆွေးနွေးမယ်ဆိုတဲ့အသေးစိတ်ကိုလည်းဖော်ပြမထားပါဘူး။တန်မာကြီးယွန်းဟာအခုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်2010ပြည့်နှစ်နိုဝင်ဘာလ13ရက်နေ့ကနေအကျယ်ကျိုးကနေပြန်လွတ်လာပြီးတလှတော်မပြည့်သေးတဲ့အချိန်တွင် ဒီဇင်ဘာလ10ရက်နေ့မှာဒေါ်ဆန်းစုကြည်နဲ့လာတွေ့ခဲ့တဲ့ပထမဆုံးသောအဆင့်မြင့်အမေရိကန်တန်တမန်ဖြစ်ပါတယ်အဲ့ဒီချိန်ကသူဟာအမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားဝန်ကြီးဖြစ်မြန်မာနိုင်ငံလေးအကြာကြီးစဉ်နောက်ဆုံးနေမှာဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တာပါတက္ကသိုလ်2012ခုနှစ်မေလ18ရက်နေ့ကနေ20ရက်နေ့အထိ၃ရက်ကြာကြီးစဉ်တစ်ခုနဲ့ထပ်လာခဲ့ပါသေးတယ်။အဲဒီအချိန်ကလည်းဒေါ်ဆန်းစုကြည်နဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့ကြိုးပမ်းမှုတွေမှာတန်မတ်ကြီးယွန်းဟာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့မြင်ကြတာတွေရှိပါတယ်
။မြန်မာအပါအဝင် 8,000 အရှာနိုင်ငံ၃နိုင်ငံကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးအဖြစ်ဖြစ်တဲ့အခန့်အတန်းခံရတဲ့ Miss Ellen Goldstein ကရှင်ရနမသူတွေရဲ့ဘဝအပြောင်းလဲဖြစ်စေဖို့လူတိုင်းပါဝင်နိုင်တဲ့ဖွံ့ဖြိုးတိုးတက်မှုပေါ်ဆောင်ရေးကြိုးပမ်းဆောင်ရွက်သွားဖို့ရည်မှန်းထားတဲ့အကြောင်းသူ့ကိုခန့်အကြောင်းကြေညာတဲ့ဇူလိုင်3ရက်နေ့စွဲနဲ့ကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာကမ္ဘာ့ဘဏ်ကလက်ရှိအဖြစ်စီမံကိန်း73ခုကိုကောင်းထည့်ဖော်နေတာဖြစ်ပြီးရန်ငွေငွေအဖြစ်American dollar 2.8 billion ရထားသုံးဆွဲပါတယ်။ကမ္ဘာ့ဘဏ်ကအဓိကအာယုံဆိုင်လုပ်နေတဲ့ကဏ္ဍ၃ခုကကြေးလက်ဆင်းရဲမွေးတည်မှုချော့ချရေးလူမှုပညာရေးကျန်းမာရေးကျွမ်းကျင်မှုတိုးတက်ရေးနဲ့ဆိုးရွားဖွဲ့စည်းအဆင့်ဆင့်ဆွမ်းဆောင်ရေးတိုးတက်ရေးအလုပ်ကံခွင့်လန်းဖန်တီးအတွက်ပုဂ္ဂလိကကဏ္ဍမြှင့်တင်ပေးရေးဖြစ်ပါတယ
်။ကျွန်တော်ဗနင်းမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.vonews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတရိုက်တင်ဆက်နေပါလေ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမဲ့ G20 ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဥရောပတိုက်ကို၄ရက်ကြာခီးစဉ်အဖြစ်ဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်မနေ့ပိုင်းကထွက်ခွာသွားတဲ့သမ္မတဒိုနယ်ထရမ့်ဟာပထမခီးတစ်ထောက်အဖြစ်ပိုလန်နိုင်ငံဝါဆောမြို့ကိုမကြာသေးခင်နိုင်ပိုင်းအတွင်းကပဲဆားရောက်သွားပြီဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့သမိုင်းဝင်ခရာစင်စကီရင်းမြစ်မှာမေခွန်းပြောကြားမှာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပိုလန်ခီးစဉ်ပေါ်ဒေသခံရဲ့အမြင်သဘောထားတွေကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားတာပါ။
သမ္မတဒေါ်နယ်ထရမ့်ဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေစတင်မဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတက်ခင်ပိုလန်နိုင်ငံဝါဆောမြို့ကိုတရက်ကြာတွားရောက်လည်ပတ်တာဖြစ်ပါတယ်။နေတိုးမဟာမိတ်အဖွဲ့ပေါ်ထားတဲ့သူ့ရဲ့သဘောထားဥရုယာစီပြောင်းလဲမှုဆိုင်ရာပဲရစ်နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့ကိစ္စအပြင်ရုရှားသမ္မတဗလာဒီမီပူတင်ကိုချီးကျူးပြောဆိုခဲ့တာတွေစတဲ့သူ့ရဲ့ policy ဘိုင်းဆိုင်ရာယက်တီပြောဆိုမှုတွေအပေါ်ဥရောပတိုက်အတွင်းကာလရှည်ကြာဆွေးရမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတထရမ့်ဥရောပတိုက်ကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့ကရာဇင်စကီယဉ်ပြင်မှာမိန့်ခွန်းပြောကြားဖို့ရှိတာကြောင့်ဒါဟာဥရောပတိုက်အတွင်းသမ္မတထရမ့်အနေနဲ့အများပြည်သူရှေ့မှာပထမဆုံးအကြိမ်မိန့်ခွန်းပြောကြားမှာလည်းဖြစ်ပါတယ်။ဒီယဉ်ပြင်ဟာအကျွမ်းမဲ့အာဏာရှင်စနစ်ကိုပိုလန်နိုင်ငံသားတွေတွန်းလှန်တဲ့နေရာမှာအရေးကြီးတဲ့အခမ်းအနားကနေပါဝင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။သမ္မတထရမ့်ပိုလန်နိုင်ငံကိုလာရောက်လည်ပတ်တဲ့အပေါ်ဒေသခံတွေကဘယ်လိုသဘောထားတွေရှိကြပါသလဲ။အာဒမ်ကဇယ်ဟိုရက်ကတော
့ We are very happy that Mr. President of America would like to visit us here in Poland.
အမေရိကန်သမ္မတကပိုလန်နိုင်ငံကိုလာလေတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။အထူးသဖြင့်ပိုလန်နိုင်ငံသားတွေနဲ့ဝါဆောမြို့သားတွေအတွက်တမိုင်းဝင်မြို့တစ်မြို့ဖြစ်တဲ့ဒီမြို့ကိုလာလေတဲ့အတွက်ကျေးဇူးတင်ပါတယ်။
မချင်းဇာဘိုရိုစကီလိုဒေသခံအများစုကတော့အမေရိကန်နဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်မဲ့ကိစ္စကိုကြိုဆိုကြပါတယ
်။ In Warsaw which was the place which was completely eradicated during the Second World War.
ဒုတိယကမ္ဘာစစ်အတွင်းမှာဝါဆောမြို့ဟာလုံးဝမြေလံဖျက်ဆီးခံလိုက်ရတဲ့အတွက်လုံခြုံရေးနဲ့ပတ်သက်လို့အယံသတိထားကြပါတယ်။ပြီးတော့ကျွန်တော်တို့ဟာရန်လိုတဲ့ရုရှားရဲ့အင်းနီချင်းလည်းဖြစ်နေတယ်လေ
။ရုရှားနဲ့အဲ့ဒီလိုအင်းနီချင်းဖြစ်နေတဲ့အတွက်လည်းပိုလန်ဟာလုံခြုံရေးအရအာမခံရှိဖို့နေတိုးမဟာမိတ်အဖွဲ့ကိုအာကိုအာထာပြုနေရခြင်းဖြစ်တယ်လို့ပြောလာသူကတော့ဝါဆောတက္ကသိုလ်ကပါမောက္ခတူဖြစ်သူစပညာလက်ဝက်ကြီးပ
ါ I think most people want to hear that the United States would keep its military presence in Poland
အများစုကတော့အမေရိကန်နေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပိုလန်မှာဆက်ပြီးထားတာကိုလိုလားကြပါတယ်ပြီးတော့နေတိုးမဟာမိတ်အဖွဲ့နဲ့အမေရိကန်အစိုးရကြားမှာချုပ်ဆိုထားတဲ့စာချုပ်အပိုက်၅ပါးမဟာမိတ်အဖွဲ့ဝင်နိုင်ငံတစ်ခုကအကူအညီလိုအပ်တဲ့အခါလာရောက်အကူအညီပေးမယ်ဆိုတဲ့အချက်ကိုလည်းလိုက်နာကျင့်သုံးလိုက်မယ်လို့ညွှန်လဲရပါတယ
်။ပိုလန်မှာရှိနေစဉ်အတွင်းစီးပွားရေးဆိုင်ရာကိစ္စရပ်ကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။လောင်စာဆီမီခိုအားထားရမှုရော့ကြရေးအတွက်ရည်ရွယ်လှုပ်ဆောင်တဲ့ Three Seas Initiative ထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ကတင်သွင်းတဲ့သဘာဝဓာတ်ငွေတွေကိုအဓိကလက်ခံပေးနိုင်တဲ့နိုင်ငံဖြစ်ဖို့ပိုလန်ကမျှော်လင့်နေတာပါ။လက်ရှိအချိန်မှာတော့ပိုလန်နိုင်ငံဟာရုရှားကတင်သွင်းတဲ့ဓာတ်ငွေတွေအပေါ်မီခိုအားထားနေရတယ်လို့ပါမောက္ခ စပယ်ညာလက်ဝစ်ကီကပြောပါတယ
် We now get a lot of gas from Russia from Gazprom and they use it to blackmail us to blackmail Ukraine
အခုချိန်မှာတော့ကျွန်တော်တို့ဟာဓာတ်ငွေတွေကိုရုရှားနိုင်ငံက Gazprom ကုမ္ပဏီကနေပြီးတော့ရနေပါတယ်ရုရှားကအဲ့ဒါကိုအသုံးချပြီးတော့ပိုလန်နဲ့ Ukraine တို့ကိုအနိုင်ကျင့်တာအကြက်ကင်တာတွေလုပ်နေပါတယ
်ထောက်ခံသူတွေကတော့သမရထရမ့်အစိုးရနဲ့ပိုလန်အစိုးရအကြားတူညီမှုတွေအများပြားရှိတယ်လို့ပြောကြပါတယ်ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ခီးစဉ်ကြောင့်အရှိနဲ့အနောက်ဥရောပတိုက်အကြရှိနေပြီဖြစ်တဲ့သဘောထားကွဲပြားမှုတွေပုံမူကြီးထွားလာစေနိုင်တယ်ဆိုပြီးစိုးရိမ်သူတွေလည်းရှိနေတာပါသမ္မတထရမ့်ဟာကြာသပတေးနေ့မှာပဲဂျာမနီနိုင်ငံကိုခီးဆက်မှာဖြစ်ပြီးတောက်ကြနေ့ G20 ထိပ်သီးဆွေးနွေးမစခင်ကြာသပတေးနေ့နောက်ပိုင်းမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့နှစ်ဦးဟာညီလာခံပြင်ပမှာတီးခြားတွေ့ဆုံမှုရှိကြောင်းအမေရိကန်သမ္မတအင်မြူရောကရောရုရှားအစိုးရဘက်ကပါအတည်ပြုပြောဆိုထားပါတယ်ခင်ဗျာ
ကိုယ်စားဝင်လိုင်းဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုဖော်ပြပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမနေ့ကဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးအိန္ဒိယနိုင်ငံဒီမှာရောက်နေတဲ့မြန်မာဒုက္ခသည်အရေးတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းမက်ခင်ဖြူတွေးကတင်ပြมาဖြစ်ပါတယ်
မြန်မာအင်ဂျီထန်းနိုင်ငံမှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကအသစ်ပြထမ်းလိုက်တဲ့အလုတ်သမားဥပဒေတကြောင့်ထန်းနိုင်ငံတဝန်းမှာအလုတ်လုတ်ကိုင်းနေကြတဲ့မြန်မာအလုတ်သမားတွေထောင်ထဲချီဖမ်းဆီးခံရတာရှိတယ်လို့ကိုယ့်အစီအစဉ်နဲ့ကိုယ်နေရက်တွေကိုပြန်နေကြတာဖြစ်ပါတယ်။လက်ရှိစရင်အရမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းအလုတ်သမား3000ကျော်ရှိပြီးတော့ဒီလိုနေရက်ပြန်လာကြတဲ့အလုတ်သမားတွေကိုမြန်မာအစိုးရကတက်ဆိုင်ရအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောသွားပါတယ်
။သို့တော့ဒီလိုဒီနေ့ဆယ်နာရီရှိ3460ရာရှိပါတယ်။အဲ့ဒါမှာအချို့လည်းလည်းအလုံးလုံးသွားပြီးတော့အောက်သားပြည်သူတွေဒီမှာပါလို့အချို့လည်းတော့အပြည့်စုံနဲ့ကျွန်တော်တို့ဒီမှာနေနေတယ်ကျွန်တော်တို့ပါတာဖြစ်ပါတယ်အဲ့လိုစပြီးတော့မှကျွန်တော်တို့20နှစ်ပြီးတော့မှရောက်တဲ့အချိန်မှာလည်းကျွန်တော်တို့ကျောင်းဝင်ပါရှိတဲ့ဒီမှာတရားမှုကြီးခါတာကျောင်းဝင်ပါရှိတဲ့အလေးဥပဒေဘူယုံကကျွန်တော်တို့ရဲ့ဘူးတဲ့ကောင်ရှိဖို့ကိုလေးတို့တော်ကိုယ်တိုင်လေးအဲ့တော့မှကျွန်တော်တို့တိုင်းအဲ့ဒီနေ့လည်းဆရာကလည်းတော်ရှိဖို့ကိုလေးနဲ့ဘူးရင်းသိဖို့ရဖို့ကိုကြာ
ဒါပေမဲ့ထိုင်းရောက်မြန်မာလူ့သမားတွေအရေးဆောင်ရွက်နေသူတွေကတော့မြန်မာအစိုးရအနေနဲ့နေဆက်ကိုကိုနီးကိုဟန်နဲ့ပြန်လာကြတဲ့အလုပ်သမားတွေကိုကြိုးစိုးလက်ခံတာကလွယ်ရင်တကယ်တမ်းလက်ရှိခက်ခဲကြုံနေရတဲ့ထိုင်းရောက်မြန်မာလူ့သမားတွေကိုအခုအချိန်ထိထိရောက်တဲ့အကူအညီတွေပေးတာမရှိသေးဘူးလို့ဝေဖန်ပါတယ်မြန်မာလူ့သမားတွေအများပြအလုပ်လုပ်ကြနေတဲ့ဘန်ကောက်နဲ့မဟာချိုင်းတို့ဒေသတွေအပါအဝင်ထိုင်းနိုင်ငံအနှံ့အပြားမှာဖမ်းဆီးမှုတွေဒီကနေ့ထိဆက်ရှိနေပြီးတော့နေရက်ကိုမပြနိုင်ကြတဲ့အလုပ်သမားတွေထောင်ပေါင်းများစွာရှိနေတယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ဦးကျော်တောင်းကပြောပါရယ
်ထိုင်းနိုင်ငံအထက်ကတွားနေကြတဲ့အလုပ်သမားတွေပတ်သက်လို့ရှိတဲ့အလုပ်သမားတွေလေရင်နဲ့ပြန်လို့ရအောင်နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှိတဲ့လူတွေရောမရှိတဲ့လူတွေရောကားလဲမဝယ်ပြီးတော့ဥပမာရိုးရိုးတိုင်းဆိုလို့ရှိရင်300နဲ့ခန့်တစ်ချက်ကုန်တယ်PIB ဆိုလို့ရှိရင်900ကုန်တယ်ဘလို့ပဲကုန်ကိုသူတို့ကားလက်မှတ်မကိုတိုင်ထုတ်ဖို့နဲ့သွားမယ်ကားလက်မှတ်ဝင်မယ်သွားလို့ရအောင်အချိန်ထိဒီနေ့ဒီချိန်ထိအခုကျွန်တော်စကားပြောနေတဲ့အချိန်ထိမြန်မာတိုင်းရုံးအလို့သမားဝင်ကြီးဌာနဌာနနှစ်ခုလုံးကနေပြီးတော့ထိုင်းအစိုးရနဲ့တကြုံတရာကြေညာချက်ထုတ်တာဖြစ်သေးဘူးဒါကြောင့်မလို့အလို့သမားတွေဘလို့ပြန်သွားနေရလဲဆိုတော့ပွဲစားနဲ့ထိုင်းလဝကကိုဘန်းငွေ3500ကနေ6000ထိကျပ်ငွေတွေနဲ့တွဲမယ်ဆိုလို့ရှိရင်တဲ့ဘင်းကွေးကနေ၄သိန်းလောက်ထိပေးပြီးတော့မှသွားနေရတာဖြစ်တယ်။ဒါကြောင့်မို့လို့မလေးရှားနဲ့ထိုင်းနိုင်ငံကအိမ်ပြန်နေတဲ့အလုပ်သမားတွေကိုမြန်မာအစိုးရကစနစ်တကျကူညီနေဆိုတာမဟုတ်ဘူးလည်းကားပြောတာ
။ထိုင်းအစိုးရကဥပဒေသင်မထုတ်ပြန်ခဲ့အချိန်ကတည်းကဒီဥပဒေနဲ့ပတ်သက်တဲ့အသိပေးကြေညာချက်တွေထုတ်ပြန်ပြီးတော့ထိုင်းမှာရှိတဲ့မြန်မာတန်ယုံနဲ့အလုပ်သမားကြီးရာယုံတွေပူးပေါင်းပြီးမြန်မာအလုပ်သမားတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အကြောင်းဝီကြီးဦးသိဆွေကပြောသွားပေးမယ်လေ။တကယ်တမ်းမှာတော့အဲ့ဒီအသိပေးကြေညာချက်ဟာထိုင်းနိုင်ငံမှာဥပဒေသေးပြဋ္ဌာန်းပြီးတော့ဖမ်းဆီးမှုတွေပြင်းထန်လာပြီးတဲ့နောက်မှာထွက်လာခဲ့တာဖြစ်ပြီးထုတ်ပြန်တဲ့ရက်စွဲနောက်နိုင်ငံတော်တစိ့ခေါင်းတွေမပါတယ်လို့ဘယ်တာဝန်ရှိသူကထုတ်ပြန်တယ်ဆိုတာတော့မသိရတဲ့ထုတ်ပြန်ချက်မျိုးဖြစ်တယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကတော့ဝေဖန်ပြောဆိုကြပါတယ်။မြမအစိုးရအနေနဲ့လက်တလောအခြေအနေကိုရှောက်တခေကြိုက်တွင်နိုင်လောက်အောင်စဉ်းစားပြင်ဆင်ထားတာမရှိဘူးလို့လည်းဦးကျော်တောင်ကပြောပါတယ
်။နေချက်ကိုပြန်သွားတဲ့အလုပ်သမားတွေမှာသူတို့မှတတိယရှိပြီးသားသူတို့ဇာရက်ဇာတ်အလွှဲဆော်တွေရှိတယ်နေထိုင်ခွင့်တွေရှိတယ်အဲ့ဒီလူတွေကိုမင်းတို့ပြန်လာကြဗမာတိုင်းကလည်းဒီလူတွေကိုတော့လာခွင့်ပြုပါဥမာပန်းရောင်ဘက်ကရှိမယ် CI ရှိမယ်ပတ်စပို့ရှိမယ်ဒါလေးတွေကင်ပြီးတော့မင်းတို့ပြန်လာကြပြန်လာကြဒီလူရောက်တဲ့နဲ့ကိုလုပ်ငန်းရှင်နဲ့ကိုရဲ့ဝဘာမျိုးကိုအတိအကျပြီးတော့လောက်ကျဆိုတဲ့ဖြေချောပေးမှုဟာ ဖမ်းတယ်ရောကျွန်တော်တို့အလုပ်သမားအတွက်ရောအင်မတန်ကိုတို့ရှိသေးတယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့မမြင်ဘူးကျွန်တော်မြင်လို့ကျွန်တော်အကြောင်းကြားတာကိုလည်းပဲသူတို့ခုဒီနေ့ချီသူတို့ဟိုတကုံတရားပြောတာဆိုတော့မကြသေးဘူး
ပြည်တော်စုဝေကြီးဦးသိဆွေကတော့လက်ရှိမြန်မာအလုပ်သမားတွေအရေးနဲ့ပတ်သက်လို့တတကယ်စလုံးတွေအကျိုးထိခိုက်စေမဲ့အခြေအနေတွေမဖြစ်ရအောင်ထိုင်းနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီတော့တွေ့ဒီမလေးရှားနိုင်ငံမှာလည်းဒီရက်ပိုင်းတရားမဝင်အလုပ်သမားတွေထောက်ထဲချီဖမ်းဆီးနေတာမှာဒီထဲမှာမြန်မာနိုင်ငံသား102ယောက်ပါဝင်နေတာကိုဝန်ကြီးဌာနကသိရှိထားတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလုပ်သမားတွေအရေးနဲ့ပတ်သက်ပြီးတော့လည်းသက်ဆိုင်ရာနိုင်ငံကဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးအလုပ်သမားတွေအတွက်အကောင်းဆုံးအခြေအနေဖြစ်အောင်ကူညီဆောင်ရွက်ပေးနေပါတယ်လို့ဝန်ကြီးဦးသိဆွေကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။မခင်ပြည်တွေဖြစ်ပါတယ်ထိုင်းနိုင်ငံမှာနိုင်ငံသားရွှေပြောင်းအလုပ်သမားတွေရဲ့အလုပ်တော်ဝန်စီမံခန့်ခွဲရေးအကူပဒေစီမံချက်အသစ်ထွက်ပေါ်လာပြီးနောက်ထိုင်းအစိုးရကအဖမ်းဆီးတွေဇက်တိုက်လွတ်လာတဲ့အတွက်နေရပ်ပြန်တဲ့မြန်မာတွေတောင်းနေချီရှိနေပါပြီ။ဒီနောက်မှာထိုင်းအစိုးရကသူ့ရဲ့ဥပဒေစီမံချက်ကိုရပ်ပေါင်း180ဆိုင်းငံ့ထားလိုက်ပြီးပြန်လည်သုံးသပ်နေပါတယ်။မအေးမာကသတင်းပေးပို့ထားတာပ
ါ။ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေပြောင်းလုပ်သမားများရဲ့အလုပ်တော်ဝင်စီမံခန့်ခွဲရေးအကူပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်အဖမ်းဆီးတဲ့ဇက်တိုက်လုလာတဲ့အတွက်မြန်မာတွေတောင်းနေချီပြီးပြန်ကြပြီးတဲ့နောက်မှာတော့ထိုင်းအစိုးရကသူတို့ရဲ့ဥပဒေကိုရပ်ပေါင်း120ကနေရပ်ပေါင်း180အထိတိုးမြင့်ပြီးဆိုင်းငံ့မှုလုပ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ထိုင်းဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့အစီအွေလုပ်ပြီးတော့ဆုံးဖြတ်ချက်အရဆိုရင်ဒီအလုပ်သမားတွေကိုတရားဝင်ထောက်ထားတွေရရှိအောင်ဆောင်ရွက်ဖို့အတွက်ရပောင်း180တိုးပေးလိုက်တယ်။အဲဒီရပောင်း180ကလာမယ့်နှစ်ဇန်နဝါရီလတရိုင်းနေ့အတွင်းဝင်သွားတယ်ဖြစ်ပါတယ
်။ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်မြောက်ရီနဲ့ကော့တောင်ရနောင်းလန်းကပြန်ကြတဲ့မြန်မာတွေကိုတော့နယ်စပ်ကနေမြန်မာအစိုးရအာဏာပိုင်တွေနဲ့လူမှုရေးအသင်းအဖွဲ့တွေကကြိုဆိုပြီးနေရရင်းကိုပြန်ပို့ပေးခဲ့ကြပြီမဲ့ပြည်တွင်းမှာအလောက်ကန်အခွင့်အလမ်းတွေမရှိတာကြောင့်အခက်အခဲတွေကြုံနေရတယ်ဆိုပြီးရွှေပြောင်းလို့သမားတို့ကပြောပြပါတယ်
။သမီးတို့ကတော့ဒီထိုင်းနိုင်ငံမှာတော်နေနေလာကြပြီးတော့ကိုယ့်ရင်ကိုယ့်ရလို့ဖြစ်နေပြီအဲ့ဒါကြောင့်မို့လို့မြမကြီးမှာကျတော့လောက်ပိုင်ဖြစ်နေလာကြိုးလာလို့လူမှုရေးပေးဖွဲ့တွေကတော့လာကြိုးကြတယ်ကိုကတော့အိမ်နိုင်ရောက်ပဲလိုက်ပို့ပေးတယ်ပေါ့လာအိမ်အဲ့လိုမျိုးပဲကိုမျိုးကိုယ့်ရပေါ့အဲ့လိုကားနဲ့ပဲလာကြိုးပေးတယ်ပို့ပေးတယ်ကိုသွားချင်းနဲ့မျိုးရွာခုဥပမာရန်ကုန်လို့ရန်ကုန်ပေါ့သူတို့ကားနဲ့ပို့တင်ပို့ပေးလိုက်တယ်အဲ့ဒီလိုမျိုးပဲရှိတယ်မြမကြီးမှာကျတော့ကိုအိမ်ကိုရဆိုပေမဲ့လည်းစိတ်နေလို့ထားရတော့မကောင်းလောက်စားခံစားလို့မရဘူးမ
တချို့လို့တမားတွေကတော့အလုတ်ကန်အခွင့်အလမ်းတွေမရှိတာကြောင့်နေရက်ကိုလည်းမပြန်နိုင်ဖမ်းဆီးမကိုလည်းစိုးရိမ်ပြီးနေဆက်တွေမှာပေါင်းအောင်နေထိုင်ရတာတွေအလုတ်ထမလုံနိုင်တဲ့အတွက်ဝင်ဝင်မရှိတာတွေကိုလည်းကြုံနေရတယ်ဆိုပြီးရွှေပြောင်းလို့တမားတူကဆိုပါတယ်
မိုင်းကျန်တဲ့အခုချိန်အခုရာဒီဆိုတာအောက်မှာလည်းအလုပ်ကြသွားလာကိုကြီးကောင်မရနေလည်းအောက်မှာမိုးကောင်းလို့အလုပ်လို့အဆင်မပြေကြတဲ့ဟာကြီးဆိုလို့အဲ့လိုပေါ့တင်းတင်းရောအောက်ပြန်လည်းအလုပ်မရှိဒီမှာနေရတော့ဖန်စီနဲ့အဲ့လိုဣဒာနဲ့ကိုကောင်ကိုဆောင်ရွက်တင်းတင်းပြီးအင်းရဲ့အင်းမထွက်ပဲနေချင်ဖာမရှိနေကြတာပေါ့
အခုဆိုရင်နေဆက်ကိုပြန်တဲ့လမ်းတွေမှာအဖမ်းဆီးတွေမရှိတော့ဘူးလို့တချို့ကဆိုပေမဲ့နေဆက်ကိတ်တချို့မှာတော့မြမာတွေဟာစစ်ဆေးခံနေရတာဖမ်းဆီးခံနေရတာတွေလည်းရှိနေသေးပါဖျားသုံးစုနဲ့ငေါထောင်လန်းတွေကနေရပြန်မြန်မာတွေကတော့ကြိုးစိုးသူတွေနှဲပါတယ်လို့အခက်အခဲတွေရှိနေသေးပဲဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ရှင့်နေဦးအောင်မျိုးတန်းကဆိုပါတယ
်တကယ်တမ်းတချို့အခုနေဇတိတွေဖြစ်တဲ့ဒီအခုမောထောင်တို့လိုဒီဖျားသုံးစုဒိတ်တွေမှာတော့အဲ့လိုမရှိဘူးအဲ့လိုသွားတဲ့လူတွေကတော့အခက်အခဲမျိုးတွေရှိတယ်ဗမာပွဲစားမတစ်ယောက်ကနေပြီးတော့ထိုင်းတာဝန်ရှိတဲ့ပူပေါင်းပြီးတော့နေဇတ်ရောက်နေတဲ့တိုင်တော်မှာ4500တောင်းနေဆိုတာကိုအဲ့ဒီကမြန်မာလူမဖြစ်တဲ့နိုင်အောင်စိုးလေးရဲ့ပြပတ်ချက်ရသိရပါတယ်ခင်ဗျာ။ကြေတနာမျိုးကြီးရှိတယ်ဆိုတာတော့သိရပါတယ
်။နေရပြင်ကြတဲ့မြန်မာတွေဟာပွဲစားတွေကနေတဆင့်အနည်းဆုံးဘတ်ငွေ3500ပေးပြီးလမ်းမှာအစ်စ်သေးမခံရအောင်ပြန်နေကြရသူတွေလည်းရှိတယ်လို့အလို့သမားရဲ့အသင်းအဖွဲ့တွေကဆောင်ရွက်ပေးတာကြောင့်ထိုင်းအနာပိုင်တွေကစီစဉ်ဆောင်ရွက်ပေးမှုတွေနဲ့နေဆက်ဂိတ်တွေမှာအဖမ်းဆီးမရှိပဲပြန်ကြရသူတွေလည်းရှိပါတယ်။နေရပြင်ကြသူတွေကိုမြောက်ရီမြို့နယ်ကော့တောင်းမြို့တွေမှာကျိုးစိုးရေးစခန်းတွေဖွင့်ပြီးလိုက်ပါပို့ဆောင်ပေးနေကြပေမဲ့အလုတ်ကန်အခွင့်အလမ်းတွေမရှိတဲ့အတွက်အိန္ဒိနာချင်းနိုင်ငံမှာအလုတ်လာလုတ်နေကြရတဲ့ရှေ့ပြောင်းလို့သမားတွေကတော့မြန်မာနိုင်ငံထဲမှာမိသားစုတွေရဲ့နေထိုင်စားသောက်ရေးတွေအတွက်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးပြောပြကြပါတယ်ရှင်
။ VOA သတင်းနောက်မှအေးမှဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကအင်္ဂလိပ်မြန်မာစစ်ပွဲတွေမှာတာဝန်ကျခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်တွေပဲခူးမျိုးနဲ့ဒီရွှေမိုရောဖျားကနေအမှတ်တရသိမ်းယူသွားတဲ့ရှေဟောင်းဖိုးတန်ပစ္စည်းတွေကိုလာမယ့်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်အနှံမှာဖြစ်ပါတယ်။ New Zealand မှာရှိတဲ့ကျန်ရစ်သူအင်္ဂလိပ်သားစဉ်မျိုးဆက်မိသားစုကပြန်လည်အနှံမှာဖြစ်ပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နိုင်ပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်မြန်မာစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး1825 1852နဲ့1885ခုနှစ်တည်းမှာဖြစ်ပွားခဲ့တာပါအဲ့ဒီတည်းကအင်္ဂလိပ်မြန်မာဒုတိယစစ်ပွဲနဲ့တတိယစစ်ပွဲတွေမှာပါဝင်ခဲ့ပူးတဲ့အင်္ဂလိပ်စစ်ဗိုလ်နှစ်ဦးဟာဒီရှေဟောင်းအဖို့တန်ပစ္စည်းတွေကိုအမှတ်တရယူခဲ့တာဖြစ်ပါတယ်1852မှာဖြစ်ပေါ်တဲ့အင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းဗကိုးမြို့ကိုအင်္ဂလိပ်တွေသိမ်းပိုက်စဉ်အင်္ဂလိပ်စစ်တပ်အရာရှိတွေဖြစ်တဲ့ဘူမူဒေါ်နယ်ဂျော့ချ်အန်ဂတ်စ်ဒါရော့ချ်နဲ့အရာခံဘိုးဂျော့ချ်ဘိုရဲတို့ကဗကိုးမြို့ရွှေမော်တော်ဖျားကနေအမှတ်တရသိမ်းယူခဲ့တာဖြစ်ပါတယ်ဒီရှေဟောင်းလက်ရာပစ္စည်းတွေကိုလက်ရှိနယူးဇီလန်နိုင်ငံမှာနေထိုင်နေတဲ့ကျန်ရစ်သူအင်္ဂလိပ်သားစဉ်မျိုးဆက်ကဇူလိုင်လ9ရက်နေ့ကျရင်မြန်မာနိုင်ငံရှီဟောင်းသူတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနကိုအခမ်းအနားနဲ့ပြန်လည်အနှံမှာဖြစ်ပါတယ်ပစ္စည်းတွေကိုတော့မြန်မာနိုင်ငံကိုပို့ထားပြီးဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း165နှစ်ကျော်လောက်ကသူ့ရဲ့ဘေးဘီတော်ဆက်သူအင်္ဂလိပ်စစ်ဗိုလ်တွေကဗကူးမြို့ကနေယူလာခဲ့တဲ့ဒီရှီဟောင်းပစ္စည်းတွေကိုသူတို့သားစဉ်မျိုးဆက်သိမ်းဆီးလာခဲ့တာဖြစ်ကြောင်းမြင်းမြစ်ဒီတော်ဆက်သူအသက်60အရွယ်ရှင့်နေဂရက်ဘိုဒါကပြောပါတယ
် Other bits and pieces the gongthe bell the little striker they were all hidden away
ဒီညမလူအသုံးဆောင်ပစ္စည်းတွေကိုဘကူးမြို့ကနေသိမ်းယူလာခဲ့တာဆိုတဲ့အကြောင်းကျွန်တော်တို့ငငယ်လေးတွေကအချင်းချင်းကြားခဲ့ရတာပါတကယ်တမ်းကျတော့ဒါတွေကကျွန်တော်တို့အတွက်ဘာမှလည်းအသုံးမဝင်ပါဘူ
းဘကူးမြို့ရဲ့အထင်ကြီးကရွှေမော်တော်ဖျားကနေယူဆောင်လာခဲ့တယ်ဆိုတဲ့အဲ့ဒီရှေးအောင်ပစ္စည်းတွေတဲမှာဖျားစင်းတို့တော်တွေကျေးစီနဲ့ဟင်းသာတစိ့ပုံဖော်ထားတဲ့ကျေးစီထုတူနဲ့ဘူရော်ရုပ်တွေနန်းတွင်းစစ်သားရုပ်လူရုပ်စတဲ့ရုပ်တုတွေကိုနယူးဇီလန်တန်တော်ဆင့်သတင်းဌာနကရိုက်ကူးထားတဲ့ဗီဒီယိုမှာမြင်တွေ့ရပါတယ်။တကယ်တော့ဒီရှေဟောင်းပစ္စည်းတွေဟာ10ရာစုနှစ်လောက်ကဟန်တာရီနီပြည်တော်လို့ခေါ်တဲ့ဗကူးမြို့မှာမွန်ဘီရင်တွေထိနှံစိုက်ခဲ့ကြပြီးဖျားเจ้าငံကြီးတွေတိစောက်ခဲ့ကြတာပါ။အဲ့ဒီအချိန်ကဗကူးမှာမကြာခဏငလျင်လှုပ်တာကြောင့်မွန်ဘီရင်တွေမြို့ကိုအကြင်ကြင်ပြန်တည်ခဲ့ရပါတယ်။မွန်လူမျိုးတွေဟာဟင်းသာရုပ်ကိုအမျိုးသားရေးတင်ဂေတာအဖြစ်သတ်မှတ်ထိမ့်သိမ်းလာခဲ့ပြီးဒီကနေ့ခေတ်မှာမွန်တိုင်းရင်းသားတွေရဲ့အလံတွေကိုကြည့်ရင်ဟင်းသာရုပ်တွေကိုမြင်တွေ့ရမှာဖြစ်ပါတယ်သူတို့ရဲ့မြင့်ဖြစ်သူအသက်60အရွယ်ရှေ့နေမစ္စတာဂရက်ဘိုဒါကသူတို့ရဲ့ဘေးဘီတွေယူဆောင်လာခဲ့တဲ့ရှေဟောင်းပစ္စည်းတွေကိုမြန်မာပြည်ပြန်အပ်ဖို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကိုစတင်ဆက်သွယ်ခဲ့ပြီးနောက်ပိုင်းမှာရှေဟောင်းသုတေသနဌာနနဲ့ဆက်သွယ်ရခဲ့ပါတယ်ဒေသခံတိုင်းသားတွေပေါ်စာနာစိတ်နဲ့ဒီရှေးအောင်ပစ္စည်းတွေကိုပြန်အပ်ချင်ရတာပါလို့ရှင်းနေဘူရက်ကပြောပါတယ
် Through the service like the medals and stuff seem to have an ongoing significance whereas this stuff was literally
တကယ်တော့ကျွန်တော်တို့ကဒီပစ္စည်းတွေရဲ့ပိုင်ရှင်အစ်စ်မှာမဟုတ်ပါဘူးတမန်အရာဆိုရင်ဒါတွေကဘိုးဘွားပိုင်ပစ္စည်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အခုက21ရာစုကိုရောက်နေပါပြီကျွန်တော်တို့လုပ်နိုင်တဲ့နီလန်အတိုင်းအခြားနိုင်ငံကပစ္စည်းတွေကိုမူရင်းနိုင်ငံပြန်ပို့ပေးဖို့ပဲဖြစ်ပါတယ်
။ဒီပစ္စည်းတွေကိုပြန်အပ်သွားမယ်ဆိုပေမဲ့သူတို့မိသားစုကဘယ်လိုစုလက်ဆောင်မျိုးကိုမှမမျှော်လင့်တာဘူးလို့ရှေ့နေမစ္စတာဘိုဒက်ကပြောပါတယ်။သူတို့ဟာဒီပစ္စည်းတွေကိုထိမ့်သိမ်းစောက်ရှောက်လာသူတွေအဖြစ်ခံယူထားပြီးတနည်းမှာမူရင်းနေရာကိုပြန်ပေးကျင်တဲ့စိတ်ရှိကြောင်းဒီပစ္စည်းတွေကသူတို့မိသားစုနဲ့တောက်လျှောက်ရှိနေပြီးတချို့ကိုအဲကားမှာခင်းကျင်းထားသလိုတချို့ပစ္စည်းတွေကိုလည်းစနစ်တကျဘူးတွေနဲ့တင်းစီထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီလိုအမြန်တစေစောင့်ရှောက်လာခဲ့တဲ့မျိုးဆက်တွေအဖြစ်သူတို့ကိုအတိမတ်ပြုစေခြင်းနဲ့အတွက်မြန်မာနိုင်ငံကိုကိုယ်တိုင်ပြန်အပ်ချင်တာပါလို့မစ္စတာဘူဒဲကပြောပါတယ်မြန်မာနိုင်ငံကိုတွားရောက်မဲ့မစ္စတာဘူဒဲတို့ရဲ့ခီးစဉ်ဟာကိုယ့်ရဲ့ကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
mingla ma khnya nyama san no jain mne 6 nai kwe shi ba bi bi u american tan ga cha da patini mne khyan season ni ko mne 9 nai thi line no meter 32 40 50 do ga ni set pi tin set twa ma phit par de aku dutiya bai nai kwe atwe ma ro gaba media ri de ga myama pi american alien 3 english tin gan sa ne du u jaw san da ye myama yi 30 che ko thot lwin ma phit de lo tu yong ji ya kana ma ro
aku so yin jano ro yau shin pya bwe Imabiara, Mega Ma, Mima Yoshi and Garibali. So now by no le the Mima Bima Bunwa.
Zagin no by my Nasia Boshibarekma, Guru Gua Media Rima Popiani Jade, Nimabi Sanya Edida Abonet Rinsamarigo, Dolala Danga, Susie Tinset Tamari.
Tanangama, Shibian Ludmari, Sula if you night, Piro Pianjabu, a cheese size, Ubrigu, Ludmai Lusha Duriga, Wine Won Shuncha, Nijare, Sule Gangi Ne. TimeChaseQuartzOutEnglish.com website မှာတင်ပြထားတဲ့ဆောင်းပါးကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်ဒီလိုဖြစ်လာစေဖို့ပြတ်ထန်းတဲ့ဥပဒေဟာထိုင်းနိုင်ငံမှာတရားမဝင်အလုပ်သမားများအခြေအနေတုတ်တဲ့ကောက်မွန်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့အလုပ်သမားရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်ထိုင်းယာယီအစိုးရကထုတ်ပြန်တဲ့ဒီဥပဒေကြောင့်တရားမဝင်အလုပ်သမားများကိုငှားရမ်းခိုင်းစေတဲ့အလုပ်ရှင်တွေပေါ်တန်ငွေဆောင်စီမှာဖြစ်ပေမဲ့ဆိုရရဲ့အပြုအမူတွေနဲ့တရားဥပဒေစိုးမိုးရေးမှာမပြောင်းလဲဘူးဆိုရင်တော့အခြေအနေထူးမှာမဟုတ်တဲ့အကြောင်းရေးသားထားပါတယ်တရားမဝင်ရွှေပြောင်းလူသမားများငှားရမ်းမှုနဲ့ပတ်သက်လို့ဇွန်လ23ရက်ကထုတ်ပြန်တဲ့ကြေညာချက်ကြောင့်မြန်မာကမ္ဘောဒီးယားနဲ့လောနိုင်ငံတို့ကရွှေပြောင်းအလုပ်သမားတွေထားနေပြန်ပြေးကြကုန်တဲ့အတွက်ဥပဒေထုတ်ပြန်ပြီးမှထိုင်းနိုင်ငံကထွက်ခွ ံခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာဒီအိန္ဒိယနိုင်ငံတွေကရွှေပြောင်းအလုသမားတွေ 1.8 တန်းရှိရမှာ 1.2 တန်းသာတရဝင်းအလုလုကန်ခွင့်ရှိကြပြီးအများစုကဆောက်လုပ်ရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုပ်ကိုင်ကြတာဖြစ်တဲ့အကြောင်းနဲ့ဒီအလုပ်ကျန်းတွေမှာသူတို့မရှိရင်မဖြစ်နိုင်တဲ့အတွက်ခုလိုအမိန့်ထုတ်ပြန်ခြင်းဟာသူတို့ကိုမောင်းထုတ်ရာရောက်စေခဲ့တဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါတယ်ဒီမိန့်ကိုထိုင်းစစ်ဆူရကအမေရိကန်နိုင်ငံခြားရေးဌာနကနှစ်ပတ်လည်လူကုန်ကူးမှုအစီရင်ခံစာမထုတ်ပြန်မီ၄ရက်လိုကအရေးပေါ်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါဟာလူကုန်ကူးမှုအစီရင်ခံစာမှာပိုကောင်းတဲ့အဆင့်ကိုသတ်မှတ်ခံရဖို့နောက်ဆုံးအချိန်ကပ်ပြီးစ조사လိုက်တာဖြစ်တဲ့အကြောင်းတချို့တို့ကသုံးသပ်ကြပါတယ်။ထိုင်းနိုင်ငံဟာမြန်မာ၊ကမ်ဘောဒီးယား၊လာအိုနိုင်ငံတို့နီးတူ Tier 2 Watch List အဆင့်နှစ်စောင့်ကြည့်ကန်နိုင်ငံအဆင့်မှာသတ်မှတ်ခံထားရဆဲဖြစ်ပါတယ်။ဒီဥပဒေထုတ်ပြန်ရခြင်းကနိုင်ငံတကာရဲ့ဖိအားပေးမှုကြောင့်ဖြစ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုနှိမ်နင်းရမှာထိုင်းစုရရဲ့တန်ဋိဌာန်ခိုင်မာမှုကိုပြသလိုရတဲ့ဖြစ်ကြောင်းထိုင်းဝန်ကြီးချုပ် Prayut Chan Ocha ကဝန်ခံခဲ့ပါတယ်။လူ့သမားရေးလှုပ်ရှားသူတွေကတော့လူ့သမားရေးဝန်ကြီးဌာနရဲ့စနစ်မှာတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့သူတို့ကိုလက်မထိုးမချင်းမဆောင်ရွက်ပေးတဲ့ခေါင်းပုံဖြတ်နေတာတွေကိုမပြေနိုင်သေးပေတော့အလုပ်ရှင်တွေကိုဒဏ်ငွေဆောင်စီပြီးတရားမဝင်လူ့သမားများငှားရတဲ့ပြဿနာကိုဖြေရှင်းလို့ကြိုးစားရင်ပြည်လည်းမမဟုတ်တဲ့အကြောင်းထောက်ပါမှထောက်ပြထားပါတယ်ခုဆက်လက်တင်ပြပေးမှာကတော့ UK ထုတ် The Independent သတင်းစာကြီးမှာပကံဖျားတွေပေါ်ကိုတက်ခွေပိတ်ပင်ခြင်းဟာဘာကြောင့်မြန်မာနိုင်ငံရဲ့ပကံတွေအကျိုးရှိစေမယ်ဆိုတဲ့ကောင်းကြီးနဲ့ဆယ်ရီရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ရှေးဟောင်းပကံမြို့ရဲ့ဇေဒီတဆူထိတ်ကနေဓာတ်ပုံရိုက်ပြီးပြန်ဆင်းမှခီးသွွားလမ်းညွန်ကဇေဒီပထိုးရဲ့အုတ်ချက်ကျိုးနေတာကိုကင်ကြည့်ပြီးဒါဟာမကြသည့်မိကကျိုးခဲ့ပုံရတဲ့အကြောင်းနဲ့ဖျားဘူးတွေခီးသွွားအများစုကဒီဇေဒီတွေဟာဘယ်လောက်ကျိုးပဲ့လွဲတယ်ဆိုတာကိုဒီမူဟာမရှိကြဘူးလို့ထောက်ပြတာကိုကိုကာဖော်ပြထားပါလေ။ယဉ်ကျေးမှုဝင်ကြီးဌာနကလည်း2019မှာပကံကိုကမ္ဘာရှီဟောင်းအမွေအနှစ်စီးရင်ဝင်အဖြစ်ထဲသွင်းခံရဖို့မျှော်လင့်ထားတာအတွက်ကြောင့်လေပကံရှိဇီဒီပထိုးတွေပေါ်တက်ခွင့်ကိုပိတ်ပင်ခြင်းအပြင်ယဉ်ကျေးမှုအမွေအနှစ်ကိုထိမ့်သိမ်းရာရောက်စေမယ့်အကြောင်းယူဆထားတာဖြစ်ပါလေ။ပကံမှာစီစဉ်ထားတဲ့ရည်ယူဆောင်ရွက်မှုအစ်စ်တွေကတော့လုံခြုံရေးပိုချဖို့လန်တွေပိုကောင်းစေဖို့ဖျားတွေကိုကွဲနေတဲ့ဘေးမှာထောင်ထားတဲ့ဆိုင်းပုတ်ကြီးတွေကိုဖြုတ်ဖို့နဲ့လေစိတ်အနီးဟိုတယ်တစ်တွေဆောက်ဖို့ပဲဖြစ်ပါတယ်ဒီဒုတိယအကြိမ်နေဝင်ကြိမ်ကိုနေရာတစ်တွေကကြည့်ခဲ့တာအရင်တုန်းကရှုခင်းကိုမမှီသလိုလေစိတ်အနီးဟိုတယ်တွေမှာနေဖို့ကတိတ်စပယ်ဆောင်မှုမရှိမှမဟုတ်ပေမဲ့လို့လေ Now music did we do it, began ye she hung lay a rigo, tending boo, loo a mess, so we know. Bagango la yaude, kabate, he the word we in a say do the bodu, why won't low sound jayama, pide, loo sound washinga, daito ye da tabarishim.
Dolorada, chibarikna. A good old American idiot, though, English thing and zago, dolorada, tanga, puchama chibari.
Idiom at
hard of hearing.
Pipare, Salumbanga, H A R D, hard ga keta, O F off, H E A R I N G, hearing a, na jayara, so ro, so quite hunye, tayai, divigaro, na jayara, keta po. D donye idiom divigaro, shimare, na kangong bajayara, na nine lini dagu, yinum pura pipare.
My grandmother is hard of hearing, so I have to shout to make her understand what I want to say. My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kangong bajayara, na nene lini dagu, idiom atunya, belu piomle.
Hard of hearing.
Lu piolu yavare, eragaro, digrimne, dimpia gere, idiom atume pipare.
American idiom, English thing and out, the latter, pocha kirabakna, a good old ujos and diet, yama eat on that jepsi body. A good come yamanyama, a quintaro, democracy is shin yao, a mutre on two by a machin chibari. Tabame de Pemale, a mutai said that the ponzan musone, a shin tellara, triavari, a mutai artan noyen, democracy shintan nine bamalasura, the maminashin, tora uon kin, yama eat on that do uon do yenone, ujos and that swinry tabari.
မနက်ကမှအခုမြို့သားရေးစိတ်ဓာတ်အရှင်ညင်လာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူကြီးအဲ့ဒါမှန်ပါလားခင်ဗျာဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာဇန်းနေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တ ကြတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝတ်ပြုတ်နေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့ပေါက်ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြုကိုယ်ပွယ်ခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်သတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေအထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့ဒီအမျိုးသားကြီးတန်လဲနိုးကြလာတယ်တော်တော်တက်ကြွလာတယ်ဆိုတဲ့ရှိတော့ငါကျွန်တော်ဆွေးနွေးချင်တာပါကိုဟုံးသူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YNB ခေတ်ကလေးကစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့ဒီမြန်မာတွေရဲ့အမျိုးသားရေးစိတ်ဓာတ်ဖြေခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အော်လေဆိုတော့ဒီအချင်းဒလေကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေ။အဲဗမာပြည်ကလည်းအခုတည်းကအဲဒီသွားကိုကြောစားတာပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်။နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတဆင့်ပြီးတဆင့်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးဗျာ။ဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ဘာလို့ရှိတယ်။အဲတော့အဲ့လိုမျိုးအခွင့်အလားရတဲ့ဒီဟာရှိတယ်ဥမာအိန္ဒိယကြည့်မယ်ဆိုတပြည်းတပြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တဲ့အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်အဲအိန္ဒိယကလည်းဒီလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့ အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြရတော့အဲ့ဒီအိန္ဒိယလိုပါလို့ရစားအများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာဟုတ်ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခင်ဗျားဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားကိုုံသူငယ်ဘယ်လိုမြင်ပါလဲကျော
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစွန်းရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲခြားဖိနှိပ်ဆက်ဆံမှုပေါ့နော်ကိုယ်နဲ့အမြင်မတူတဲ့သူကိုယ်နဲ့ကိုယ်ကိုရဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှန်သွားပြီးတော့ဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးနီးခံလို့ရဲစိတ်မရှိဘူးပေါ့ဆိုတော့ဒီလိုနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရဲ့အတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်။နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီအတွက်ရေကန်ရေကန်နေလို့ပါတယ်။ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့ပိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ဆရာဦးခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့မြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လပ်ရေးယူပြီးခါစားကြတော့အခုထိန်းထက်တောင်မှပို့ပြီးတော့ဒီအမျိုးသားရေးစီတဲ့ကိုသူတို့ထိန်းထိန်းမင်းမင်းညံ့တာတာဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘောကနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘောကဟိုကိုဘိုပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲ့ရှိတယ်ဆိုနိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်ဘူးနှစ်ပေါင်း90လောက်လှုပ်သွားတဲ့အကျင့်မဲ့ဆိုအကုန်ပြစ်တာပဲခင်ဗျာဒီနေပြည်တော်ကြီးတိဆောက်ထားတာဒီမိုကရေစီမှမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူလန်းစားစစ်အုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တိဆောက်ထားတာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လှုပ်ပြီးဒီမိုကရေစီပြောနေရတာတိတ်တဘာဝမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူလူအခုခါမှာလူလူစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူလူစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူလူကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူလူနောက်ဝယ်ပဲမျှော်လိုက်နေရမှာလို့ယူဆမှာဆရာ
ဟိုဗမာပြည်ကပြည်သူလူလူနားလဲတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့အဝေးရနေဆိုတော့ဒီစစ်တမ်းကောက်တာလို့ report တို့ပါလို့လောက်ပဲဖားရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတခုရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်တာလားအဲ့ဒီတည်းမှာပြောတာအများစုကနိုင်ငံရေးဘူတုတာတိတ်နေတယ်တဲ့ပါလီမန်ထဲမှာ25,500ခန့်လောက်ကစစ်တပ်ကိုလည်းဖြစ်နေတာတောင်လူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည်လေ။တရားဝဲတွေဟောလာတာအခုလည်းများချင်းချင်းသေးနေတာပဲ။အခုလှုပ်ပြီးတော့တကယ်ဗုဒ္ဓဘာသာတရားဆိုတာကြင့်ကြံမှမယ်တရားဗျာ။ဒီရွတ်ဆိုရမယ်တရားမဟုတ်ဘူး။အဲ့တော့ဒီရွတ်ဆိုရနဲ့ပြီးနေတာပဲ။အခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူး
။ဟုတ်ကဲ့။ကောင်သူကြီးကပဲလို့ပြောလို့ပါလေ။ကျွန်တော်ဆိုတော့ရှောက်မေးတယ်မေးကွန်းလူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူး။မျိုးသားရေးအစွန်ရောက်တဲ့သဘောတွေကိုအများကြီးရင်နာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရံဖက်ပြုတ်မယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံ့ပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွယ်ဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တစ်ခုကကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲ ဒါပြဿနာတွေရှိပါတယ်လူမျိုးရေးရလည်းများတော့ဒါကဒီမိုကရေစီကိုသိအာမပြဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအာမပြဘူးလို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒီလိုတိုင်းရင်းသားလူမျိုးစုတွေ sub cultural diversity pluralism တွေသိဖြစ်နေရင်ဒီမိုကရေစီကိုအာမပြဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိနှိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိနှိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စင်းမြအောင်လှုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်အောင်ဆန်းစွါ Unity in Diversity ဆိုပြီးတော့ကြွေးကြော်ခဲ့ရတယ်။မတူညီရေးခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်အောင်ဆန်းစွါရှေ့လွန်နေတာပေါ့ဗျာ။သူကဟိုဘာလို့လဲရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခေတ္တယူဆသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားမပြောနဲ့ဒီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုယ်ွယ်တဲ့ဝါဒပေါ့ဗျာလူကိုယ်ွယ်တဲ့ဝါဒကကျွန်တော်အခြေတိုင်းမှာရှိတယ်။နောက်ဆုံးပြီးဒေါ်စားစုကြည့်တက်လာတယ်လေ။လူကိုကိုယ်တယ်ဝါရပါဘူးကျောအောင်ဆောင်ကိုကိုယ်နေရင်လည်းသူတမီးပါဆက်ကိုကိုယ်ဆိုတဲ့သဘောပေါ့ဗျာ။အဲတော့လောက်တာကောင်းတာမကောင်းတာတော့ဘယ်ကအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲ။အဘူးကြီးရဲ့သားသမီး၊တနာကာရဲ့သားသမီး၊သူ့သားသမီးတွေကလည်းသူဝင်းကျုပ်တွေတည်သွား၊ကျမဖေကဘယ်လိုပါဆိုဝင်းရေကောက်ပွဲဝင်။အဲဝိုင်းမဲတဲ့အဲ့ဒါရရတာပဲ။အဲတော့တကယ်တကယ်ထဲ့တဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘလောက်နားလေတယ်နားမလဲဆိုတာစင်စားလာမို့သူလည်းနားမလည်ဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေ့ချင်တာကအရှိကိုဆက်ကြည့်ရင်အခုဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောက်တက်လာမဲ့အစိုးရအခြေအနေရောဘယ်လိုဖြစ်လာနိုင်လဲအဲ့တော့ကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့သီကံခွင့်လွှတ်တဲ့စိတ်ဓာတ်တွေကြပြတဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအကောင်းလာနိုင်မဲ့အလားအလာရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနာနိုင်မဲ့အလားအလာရှိပါရဲ့လားပမာကောင်းသူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့စီမှာက personalized politics ဆိုတော့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မှရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ဒီလူလူတွေမဲပေးတဲ့အချိန်မှာဒီຢာတွေကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းမှုလူလုံးမှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေကရှေ့ဆက်သွားနိုင်ဖို့လိုပဲထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ဒီတဲမှာပဲတဝဲလည်လည်ရှိအောင်ပါပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လည်းကြားချင်ပါတယ်အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောက်ပါရလားဆရာတမိုင်းကြောင်းနဲ့ရှင်ကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်ထပ်နှစ်ပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားအလာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ကဒီနှစ်ပေါင်းများစွာရသားအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လူတွေနှစ်ကြာမှာပေါ့ဗျာ
ဥကျော်ဇန္နာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီဒီဘက်မှာတော့ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့ဒူတောင်သူဦးအောင်မင်းနိုင်ကဘာကိုယုံကြည်သလဲဆိုတာကိုနှားဆင်ရမှာပါ
အမေရိကန်ကွန်ရက်များတင်ဖို့လွန်ခဲ့တဲ့2006ခုနှစ်ပေါ့လေဟိုလွန်ခဲ့တဲ့အခုဆိုရင်ဒါ17နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကန်မှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကန်မှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့တမန်ကျဲအရာဆိုရင်တော့လူ8000ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်တို့လော့စ်အန်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့လေဟို first လာဟိုဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ဒါ second generation ပေါ့လေကျွန်တော်ဗီဗာတွေက1984တွေကကျွန်တော်အမေကထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာကြောင်းတွေပါတွေပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေ ဟိုကျွန်တော်တို့ဒီငငယ်လေးနဲ့ရောက်လာတဲ့မြမာတွေဟိုပြီးတော့ဒါမှမဟုတ်ဒီမှာမွေးတဲ့မြမာတွေပေါ့လေကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရရင်ချင်းမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြမာရင်ချင်းမှုအကသင်တန်းတို့မြမာရုပ်ရှင်ပွဲတို့ cultural performances တို့ဟိုအတွက်ရည်ရွယ်ပြီးတော့တည်ထောင်ခဲ့ပါတယ်ပထမအစဆိုတော့လိုရတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုရဲ့ community မှာလည်းဒါလွန်ခဲ့တဲ့17နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှဒါအရင်ဆိုးရခက်ပဲရှိသေးတယ်ဆိုတော့ဒီအထူးသဖြင့်ကိုကဟိုဘာသာရေးတို့နိုင်ငံရေးတို့လောက်တာမဟုတ်တာမဟုတ်လို့နည်းနည်းလေးဒီတို့ရဲ့ဒီ mindset ကဒီကျွန်တော်တို့ရဲ့ဒီကျွန်တော်ရဲ့ mission statement ကိုဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲစိမ့်နေတော့ပေါ့လေဆိုတော့ဖြစ်နိုင်ပါမလားပေါ့လေပြီးတော့နောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့ခါမှာလည်းမူမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှမလာလဲဆိုတောင်းတောင်းဘယ်သူမှမသိကြအောင်ဆိုတော့ဒီ wall map မှာလည်း exposure လည်းနေတယ်ဒီမှာရောက်တဲ့မြန်မာတွေကလည်းအရင်တော့ကိုယ့်ဟာကိုယ်တီးတန်းမဲ့နေကြတယ်ဆိုတော့ဘာမှဆိုရင်တို့ကရှောက်ပြောကြတယ်ပေါ့နော်ဘမူဒါကလာလာလားဟိုဘာမှဆိုတာက island လားမေးကြတယ်ပေါ့လေဆိုတော့သိမတိကြအောင်ဆိုတော့အဲ့ဒါလဲပါတယ်ပေါ့လေကျွန်တော်အပင်တီထောင်တာကျွန်တော်ကဟို awareness ပေါ့လေဆိုတော့အဲ့လိုလုံရင်းနေပြီအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေပေါ့လေဆိုတော့နောက်ပိုင်းတော့လည်းဒီမြန်မာပြည်မှာပွင့်သွားတဲ့အခါကျတော့ documentary တွေလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်း documentary ကားတင်တဲ့အကြောင်းတွေရှိရတယ်ဆိုတော့ကျွန်တော်ပြတာ selling ရှိပြီပြီးတော့ကျွန်တော်ဒီမှာမြန်မာအကတင်တဲ့အကြောင်းကိုလည်းဖွင့်လာတာဟို၄နှစ်လောက်ရှိပြီလွန်ခဲ့တဲ့၅နှစ်ကမြန်မာအစိုးရပွင့်သွားပြီးတော့ဥသိမ်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်တွားပြီးတော့ရင်းကျေးမှုကြီးဌာနဝန်ကြီးနဲ့တွေ့ပြီးတော့ကျွန်တော်ဒီမြန်မာပြည်ကနေပြီးတကယ်တော်တဲ့ဆရာမကြီးတွေခေါ်ခြင်းနဲ့ကျွန်တော်တို့အသင်းနဲ့ကုန်ကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်ပေးမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်တို့တွေကရင်တော့ ASEAN စီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းစက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာရင်ကျေးမှု performance တွေကိုလည်းเนาะတချို့ ASEAN ပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ကြုံရုံပေါ့လေအဲလီမှာပထမအဆုံးချိန်ဖွင့်ဖို့အတွက်ဟိုဒီ Washington DC မှာဟိုနော်ဟို initiate လုပ်ခဲ့တယ် 2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ကြုံရုံဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ကောဟိုတက်နိုင်သေးပဲကူညီခဲ့တယ်ကိုကလည်းတတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီတောင်းလဲမှုမှာကိုတက်တဲ့ပညာလေးဘက်ကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်သေးကူညီပေးခဲ့တာပေါ့နော်ဟိုဂျော့ဂျ်ဖ်ကနေဒီပြောသလိုပဲပေါ့နော်ဆိုးရကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်သေးကူညီမှသာလင်ဒါကဘယ်နိုင်ငံမှဆိုတိုးတက်တာအဲ့ဒါလေးပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ကကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာအပီလအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မာလာဂိုအပန်းဖြေနေအိမ်မှာသဘောတူခဲ့ကြတဲ့နှစ်နိုင်ငံကြားတန်တမာရေးနဲ့လုံခြုံရေးစကားဝိုင်းအစီအစဉ်ရဲ့ပထမဦးဆုံးကြိမ်ဆွေးနွေးပွဲကျင်းပရာဝါရှင်တန်မှာအမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေတွေ့ဆုံခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်ပြီးတော့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းလှုပ်ဆောင်နိုင်မှုတွေကိုတိုးမြှားလာအောင်ညှိနှိုင်းနိုင်ခဲ့ကြသလိုနှစ်နိုင်ငံရဲ့အကျိုးစီးပွားဆိုင်ရာလုံခြုံရေးကိစ္စတွေကိုမျှဝေနိုင်ခဲ့ကြရမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့မှရှိနေကြတဲ့တိတာထင်ရှားတဲ့ကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးအစီအစဉ်တွေနဲ့လှုပ်ဆောင်နေတဲ့လုံခြုံရေးဆိုင်ရာချင်းချောက်နေတဲ့ကိစ္စဟာဆွေးနွေးမှုမှာအဓိကကြားတဲ့ခေါင်းစဉ်တွေကတစ်ခုဖြစ်ပါတယ်။ဒီကိစ္စဟာအမေရိကန်နိုင်ငံအတွက် စိုးရင်စရာအကောင်းဆုံးထင်းချောက်မှုလို့အမေရိကန်အစိုးရကသဘောထားပါတယ်နောက်ထပ်ပို့ပြီးတော့ဒေသအတွင်းမှာစိုးရင်စရာအခြေအနေတိုးမြားမလာအောင်ကာကွယ်လိုတဲ့ဌာနရှိတယ်ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်စီးပွားရေးနဲ့တန်တမာရေးဆိုင်ရာကြီးမားတဲ့ဖိအားပေးဖို့တာဝန်ရှိတယ်လို့တရုတ်အရာရှိတွေကသူအလေးထားပြောဆိုခဲ့တဲ့အကြောင်းဝန်ကြီးတယ်လီဆန်ကပြောပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်ရည်ချက်ဟာအပြောင်းလဲမရှိဘူးလို့ဝန်ကြီးတယ်လီဆန်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့အငင်းပွားနေမှုကိုနိုင်ငံတကာဥပဒေနဲ့ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အတိုင်းငြင်းငြမ်းစွာအဖြေရှာဖို့ဂရုပြုထားတာကိုလည်းသူ့အနေနဲ့မှတ်သားထားကြောင်းသူကပြောပါတယ်။တွေ့ဆုံပွဲအတွင်းကမ္ဘာကြီးကိုချင်းချောက်နေတဲ့အကြမ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
တင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်တိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တတာမှ855ရန်ကုန်စာရိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီကျွန်တော်တို့ညနေဘက်အစီအစဉ်တွေကို6နာရီခွဲကနေ9နာရီထိထုတ်လွှင့်သွားမှာဖြစ်ပါတယ်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားကတိုက်ချင်းပြည်ပယ်ထင်းလုံးကြီးစံသက်ပြစ်လွတ်တာကနေဖြစ်ပေါ်လာတဲ့ချင်းချောက်မှုကိုကာကွယ်ဖို့အတွက်စီရင်နီးကိုအသုံးပြုဖို့ပြင်ဆင်ထားတယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်းတန်တမန်ရေးနဲ့စီးပွားရေးနည်းလမ်းတွေနဲ့အကြက်တဲကိုဖြစ်ရှင်းတာကအကောင်းဆုံးဖြစ်ပါမယ်လို့လည်းပြောပါတယ်။အမေရိကန်ဟာကိုကိုကိုနဲ့ကိုယ့်ရဲ့မဟာမိတ်တွေကိုခုခံကာကွယ်ဖို့အစဉ်အသင့်ပြင်ထားတယ်လို့တန်မတ်ကြီးနီကီဟေလီကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယူနေစီယာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဗိုလ်ထုံးလေးကနေပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။ဒါအပြင်မဟာမင်းကြီးဂရန်ဒီဦးဆောင်တဲ့အဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးကိုလည်းနေပြည်တော်ဝန်ကြီးချုပ်မှသွားရောက်တွေ့ဆုံပါတယ်။ထိုင်းအလို့သမားဥပဒေတရားကြောင့်အဖမ်းဆီးတွေများလာတဲ့နောက်ပိုင်းရွှေပြောင်းလူသမားအများပြားမြန်မာနိုင်ငံကိုပြန်လာနေကြချိန်မှာပဲဗိုလ်ထုနေကတော့ဒီလူသမားတွေအတွက်အလို့ကန်သစ်တွေပို့ပြီးတော့ဖန်တီးပေးဖို့ကြိုးစားနေတယ်လို့မြန်မာဆွေရကပြောလိုက်ပါတယ်။လူသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးသိန်းစွေကထိုင်းနိုင်ငံကနေပြန်လာတဲ့ဒီမြန်မာလူသမားတွေအလုတ်ကန်အဆင်ပြေစေဖို့လုပ်ပေးမယ်လို့ပြောပါရယ်။အမေရိကန်နိုင်ငံသားရေးဌာနကမြောက်ကိုရီးယားမူဝါဒဆိုင်ရာအထူးကိုယ်စားလှယ်အသံမကြီးဂျိုးဆက်ပြွန်ဟာဇူလိုင်17ရက်နေ့ကနေ16ရက်နေ့ထိတောက်ခေါ်မဲ့ခီးစဉ်တစ်ခုအတွင်းမြန်မာနိုင်ငံကိုလည်းလာရောက်ဖို့ရှိပါရယ်။သူဟာစင်ကာပူနိုင်ငံကိုအရင်သွားအောင်မှာဖြစ်ပြီးအဲ့ဒီကနေမှတဆင့်မြန်မာနိုင်ငံကိုလာမယ်ကြောင်းဇူလိုင်လ5ရက်နေ့စွဲနဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။မြန်မာဘာဝင်ရှိတော်အချာနိုင်ငံသုံးနိုင်ငံရဲ့ကမ္ဘာ့ညွှန်ကြားရေးမှူးတည်ဖြစ်ခန့်အခံရတဲ့ Miss Ellen Goldstein ကစီရင်နော်မသူတွေရဲ့ဘဝတွေကိုအပြောင်းအလဲဖြစ်စေဖို့အတွက်လူတိုင်းပါဝင်နေတဲ့ပုံမှုတူတက်မှုကိုပေါ်ဆောင်နိုင်ရေးကြိုးပမ်းဆောင်ရွက်တော့ဖို့ရည်မှန်းထားတဲ့အကြောင်းပြောပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုဇော်ဝင်းလှိုင်ဖြစ်ပါတယ်အတန်လွှင့် engineer ကတော့ Kevin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ line number 32 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.